နိုင်ငံတော်တယ်မင်ဂန်ဒေါ်ဆန်းစုကြည်အပေါ်တရားဆွဆူထားတဲ့အမှုတွေကသမရဦးဝင်းမြင့်နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမြို့အောင်တို့နဲ့တတွဲတဲ့အမှုဖြစ်တဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြည်အောင်လှုပ်ဆောင်မှုတခါတဘာဝဘေးရန်ရဲ့စီမံခန့်ခွဲမှုဥပဒေချိုးဖောက်မှုဒီအမှုနှစ်ခုကိုဒီကနေ့ထပ်ဆစ်ဆေးတာမှာအများပြည်သူတည်ငြိမ်အေးချမ်းမှုပြည်အောင်လှုပ်ဆောင်မှုနဲ့ပတ်သက်လို့တစ်ဖက်ကတင်ပြလာတဲ့သက်သေတွေဟာဥပဒေကြောင်းအရညှဉ်းညွတ်မှန်ကန်မှုမရှိတာမို့ဒေါက်ဆန်းစုကြည်တို့ရဲ့ရှင်းနေတဲ့ဘက်ကပယ်ချခဲ့ပါတယ်။ဒါနဲ့ပတ်သက်လို့နောက်ယုံကြည်မှာတရားရုံးဘက်ကလက်ခံမခံဆုံးဖြတ်မှာပါ။နေပြည်တော်ကတည်ထောင်တရားရုံးမှာဒေါက်ဆန်းစုကြည်အမှုတွေကိုစစ်ဆေးတဲ့အကြောင်းရန်ကုန်လာတဲ့တဲ့တင်ကိုတော့မခင်ဖြူထွေးကပြောပြပါမယ်ခင်ဗျာ
။နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အပေါ်တရားစွဲဆိုထားတဲ့အမှုတွေကသမရဦးဝင်းမြင့်နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့နဲ့အတူတရွဲတဲ့အမှုဖြစ်တဲ့အများပြည်သူတည်ငြိမ်မှုအေးချမ်းမှုပြတ်အောင်လှုံ့ဆော်လှုပ်ဆောင်မှုပုံမှန်905ခွေနဲ့စွဲတဲ့အမှုနောက်သဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဥပဒေချိုးဖောက်မှုပုံမှန်25ရုပ်နဲ့စွဲတဲ့အမှုနှစ်ခုကိုဒီကနေ့ဆက်လက်ဆစ်ဆေးပါတယ်။ပုံမှန်905ခွေနဲ့ပတ်သက်တဲ့ကြားနာမှုအတွင်းတရားလိုဘက်ကတင်ပြလာတဲ့သက်သေတွေဟာဥပဒေကြောင်းအရညှို့ညွတ်မှန်ကန်မှုမရှိတာမို့ဒေါက်ဆန်းစုကြည်တို့ရဲ့ရှေ့နေတွေကပယ်ချခဲ့ပါတယ်။စစ်တပ်အာဏာသိမ်းတဲ့အပေါ်မှာကန့်ကွက်တဲ့ NLD ပါတီရဲ့ထုတ်ပြန်ချက်မှာသမရဦးဝင်းမြင့်ရဲ့လက်မှတ်ရောနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့လက်မှတ်ပါမပါဘဲဒါကိုသက်သေအဖြစ်တင်သွင်းတဲ့အတွက်သက်တေဥပဒေနဲ့မညီလို့ပယ်ချတာဖြစ်တယ်လို့ဒေါ်ဆန်းစုကြည်ရဲ့ရှင်နေဒေါ်ဆန်းမာလာညွန့်က VUE ကိုပြောပါရယ်ဒီပယ်ချချက်ကိုလက်ခံမခံတရားသူကြီးဘက်ကနောက်တစ်ခါယုံကြည်မှအဆုံးဖြတ်ပေးမယ်လို့ပြောပါရယ
်ဒီနေ့ငါးခါကူအမှုကတော့ဟိုသူတို့ဘက်ကသက်တေကံတွင်းနေနေရွက်ကိုအမားရောကန့်ကွက်တော့နှိမ့်ဆောင်လဲချက်အမားရောငါးခါကူရဆောက်လဲချက်တင်တာပေါ့နှစ်ဖက်ဆောက်လဲချက်ပေါ့သူတို့ဘက်ကလည်းတင်တယ်အမားရောဘက်ကလည်းတင်တယ်အဲနောက်တစ်ချိန်ကမှအမိန့်ဆောင်သူကဟို9ရက်2လကထုတ်တဲ့စာရယ်အဲ73ရက်တက်လာထုတ်တဲ့စာရယ်ပေါ့စာရယ်ကိုသူကတက်တင်ကန်သွင်းလို့အမားတို့ဘက်ကကန့်ကွက်တဲ့အပေါ်မှာဆောက်လို့တဲ့ဟိုအမားတို့ကလေဒီကကဟိုဦးဝင်းမြင့်တို့တော့ကိုစွဲထားတာကသူတို့ထုတ်တဲ့စာဘိုးလုံးမှုဆောင်တာပါတယ်လက်မှတ်ရေးထိုးတာချင်းမရှိဘူးနောက်ဒီစာကိုသူက NLD base ကနေယူရလို့ပြောပေးမယ်ဒါကနေဘယ်လိုယူရလဲဆိုတာသူကတက်တင်အဲ့လိုမျိုးမထွက်ဆိုတဲ့အတွက်အမားတို့ကကန့်ကွက်တာနောက်ဒီတက်တင်ကန်ဥပဒေနဲ့မညီဘူးဆိုတဲ့ဟာကိုကန့်ကွက်တာဟုတ်ပါဘူးဒီနေ့တရက်လို့စစ်တယ်ပြီးလို့ရှိရင်တက်တင်တယောက်စစ်တယ်တက်တင်ကရက်ွက်အုတ်ဟိုအုတ်ဆုံးရင်းလုံးကဆက်ရင်းနည်းဝင်ဦးစွာဆက်တာ
ဒေါက်ဆန်းစုကြည်ကိုဆွဲဆိုထားတဲ့အမှုတွေကရိုးရှင်းတဲ့အမှုအတွက်အမှုတစ်ခုစီကိုရပ်ပေါင်း180အတွက်အပြီးစဖို့တရားသူကြီးကခွင့်ပြုခဲ့ပြီးတဲ့နောက်နေပြည်တော်ကတည်တံ့တရားရုံးမှာအပတ်စဉ်တင်းလာတဲ့အင်္ဂါနေ့တွေမှာအမှုကိုစစ်ဆေးနေတာဖြစ်ပါတယ်ဒီကနေ့နောက်ထပ်ကြားလာတဲ့သဘာဝဘေးရန်ရဲ့စီမံခန့်ခွဲမှုဥပဒေပုံမှ25ချိုးဖောက်မှုမှာတော့ပြည်ခဲ့တဲ့သတင်းဘက်ကတရားလိုကိုစစ်ဆေးပြီးတာဖြစ်လို့ဒီတစ်ခေါက်မှာတော့အဲ့ဒီတရားလိုကိုပြန်လည်မေးခွန်းမေးခဲ့ပြီးမေးခွန်းတွေမေးတာမှလည်းအပြစ်မရှိကြောင်းပေါ်လွင်အောင်ပြပြနိုင်ခဲ့တယ်လို့ရှင်းလင်းတွေကပြောပါတယ်။ဒီကနေ့အမှုမစစ်ခင်မှာသမရဦးဝင်းမြင့်နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ရှင်းလင်းတွေတည်တံ့တွေ့ဆုံခွင့်ရခဲ့ပါတယ်။အမှုတွေကိုတေချာနားထောင်ပြီးဆွဆွဲထားတဲ့ပြစ်မှုတွေကိုမှန်မှန်ကန်ကန်ခုခံခြေပပေးဖို့ရှင်းလင်းတွေကိုတရားခွင်မှာရောတည်တံ့တွေ့ဆုံချိန်မှာပါဒေါက်တာဆန်းစုကြည်ကမှာကြားတယ်လို့ရှင်းလင်းတွေကပြောပါတယ်။ပြည်သူတွေအနေနဲ့စိတ်ဝမ်းမကွဲကြပဲနှိမ့်နှိုင်းချဖို့ကိုလည်းဒေါက်ဆန်းစုကြည်ကပြောကြားခဲ့ပါတယ်
။အော်အန်တီမာလိုက်တာကတဲ့အချင်းချင်းညီညွတ်မှုရှိပါတဲ့စိတ်ဝမ်းမကွဲပါနဲ့တဲ့မတူညီဘူးဆိုရင်အချင်းချင်းညှိယူပါတဲ့။နောက်ဟိုအမားတို့စိတ်နေတွေကိုလည်းစမ်းမအောင်နေပါပြည်သူတွေလည်းစမ်းမအောင်နေပါလို့သူကအဲ့လိုပြော
။ဒေါက်ဆန်းစုကြည်ဟာအမှုစုပေါင်းခုနှစ်မှုနဲ့တရားစွဲခံထားတာပါ။ဒီကနေ့ကြားလာတဲ့တဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဥပဒေချိုးဖောက်မှုကိုတရားလိုဥထုံးမြင့်အောင်ခေါ်ဦးညီညီဆိုသူကအမှုဖွင့်ခဲ့တာဖြစ်ပါတယ်။အများပြည်သူတည်ငြိမ်အေးချမ်းမှုပြတ်ပြအောင်လှုံ့ဆော်မှုဥပဒေပုံမှန်905ခွေနဲ့ဒေါက်ဆန်းစုကြည်ဦးဝင်းမြင့်နဲ့နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့၃ယောက်ပေါင်းကိုတော့အထွေထွေအုပ်ချုပ်ရေးဌာနကဦးစိုးစိုးရွှေကအမှုဖွင့်ထားတာပါ။ဒေါက်ဆန်းစုကြည်ကိုဆွဲဆိုထားတဲ့အမှုတွေကတော့အာဖိလိုက်စားမှုတိုက်ခိုက်ရေးဥပဒေပုံမှန်95နိုင်ငံတော်လူဝဲချက်ပေါက်ကြားမှုဥပဒေပုံမှန်37ကနေပိုးကုံတွင်းကုန်ဥပဒေပုံမှန်၈ဆက်သွယ်ရေးပုံမှန်69အများပြည်သူတည်ငြိမ်အေးချမ်းမှုပြတ်ပြားအောင်လှုံ့ဆော်မှုလှုံ့ဆော်မှုဆိုင်ရာဥပဒေပုံမှန်905ခွေတို့အပြင်တဘောပေါက်ဘေးအန္တရာယ်စီမံခန့်ခွဲမှုဥပဒေပုံမှန်25နဲ့အမှုနှစ်မှုစုစုပေါင်းအမှုခုနှစ်မှုနဲ့တရားစွဲခံထားတာပါဒီနေ့စစ်ဆေးတဲ့အမှုတွေအတွက်နောက်တစ်ချိန်ရုံးချင်းကိုတော့ဇွန်လ29ရက်နေ့မှာချိန်ထားပါတယ်ရှင
်မခင်ဖြူထွေးပြောပြခဲ့တာပါခင်ဗျာ